တော်ညညိုသင်းကအခုဒီ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကနေဝင်ပြိုင်မယ်ဆိုတော့လွှတ်တော်ရဲ့ဘယ်နေရာကိုဝင်ပြိုင်မှာပါလဲပြီးတော့ဘယ်မျိုးနယ်အတွက်ကိုစီစဉ်ထားပါလဲရှင
်ပဟန်းမျိုးနယ်အတွက်ကိုပြည်သူ့လွှတ်တော်ဟိုဝင်ပြိုင်မယ်လို့လောလောဆယ်တော့စိတ်ကူးထားပါတယ်လောလောဆယ်ရတာချက်ပေါ့နော်နောက်လဲအပြောင်းလဲဖြစ်ရင်လည်းဖြစ်သွားနိုင်ပါလား
โอเคရှင် NLD ပါတီဘက်ကရောဒီဟာနဲ့ပတ်သက်ပြီးတော့လက်ခံထားပြီးပါလားနောက်ဆုံးဘယ်လိုအခြေအနေရှိပါလဲရှင်
အော်နောက်ဆုံးအခြေအနေကတော့ပါတီကတော့လက်ခံထားပြီးပါပြီကျမတို့ကြားလာပြီးကျမတို့ညှိနှိုင်းမှုတွေလုပ်တာပါကျမတို့ဒီဗဟန်းမြို့နယ်ပါတီဥက္ကဋ္ဌနဲ့ရမရဖာတွေကကျမတို့လာပြီးတော့ကန့်လန့်ထားလာကြပါပြီအဲ့တော့ကျမအနေနဲ့လည်းဒါငငယ်တွေကမြို့နယ်တာဝန်ခံအနေနဲ့ဒီတ냔ချင်းမြို့နယ်မှာ NLD ရဲ့ဖိစာတွေကိုကျမဖက်ပြီးသားလေအကြမ်းလို့ကျမတို့လက်တွဲလို့ရတဲ့မိတ်ဆွေကောင်းတွေဖြစ်တယ်ကျမဘူလာပေါ့နော်မိခင်ပါတီကိုပြန်ပြီးတော့ဝင်ရောက်ရှင်ပြိုင်မှာပါ
โอเคสรอกดอญญูติงกะยางกงต้ายเดต้าจีหลွตอมาตาวันอยู่เคบูเดอะคูปิดูหลွตออะตวยยวยเฉ่คันเมสระคาจารออุมายางกงต้ายเดต้าจีหลွตอมาเลุยาราเนปิดูหลွตอเลุยาราเนบารีกวาช้าเจ่ชิมะเลอุมาลูรุอะตวยปอนอบารีปูปี้รอลุบไปไนเมทินมาเลရှင
်จมะกะยางกงต้ายเดต้าจีหลွตอมาอะต้ายคันอะมัดนี่เนชิเก่เซนนองอะจมะปิดูลูรุอะโจชิเดซูรีมะญีติงเก่เดปอนอดาบิเมมะยาตออะพีต้ายเดต้าจีซูยาอะพอนี่เนดาเนียปิดาวซุซูอะเบลุบไปมาเลซูปิรออะเมียนันคองฉองเก่ดาโอจมะตุยยาเลจมะกะလူတော်တကယ်လူမျိုးရွေးချယ်ခံရမယ်ဆိုလို့ရှိရင်တော့ပြည်သူ့လူတော်ကရင်တိုင်းဒေသကြီးနဲ့ပြည်နယ်ဆိုရ14ခုစလုံးကိုဒီမှာကောင်းကောင်းပေါ့နော်ထိန်းချောင်းမောင်းနေနိုင်မှာဖြစ်ပါတယ်အဲ့ဒီအဆိုရ14ခုစလုံးကောင်းကောင်းအလုပ်လုပ်နိုင်ဖို့အတွက်ပဲဘဟုချုပ်ကဲမှုရှော့ချရေးဆိုင်ရာဥပဒေတွေအများကြီးကိုလည်းဒီမှာပြင်ဆင်ပြောင်းလဲနိုင်မယ်ပေါ့နော်အထူးသဖြင့်ပေါ့ရန်ကုန်တိုင်းဒေသကြီးအဆိုရအဖွဲ့ကိုဒီမှာ9နှစ်လုံးထိန်းချောင်းလာခဲ့တဲ့အတွေ့အကြုံမျိုးဒီမှာအစွမ်းကုန်ပြေဝတာပြည်သူ့လူတော်မှာစီတောင်စုအစင်မှာကျူစားပါမယ်ကျမဒီလိုမျိုး NLD ကိုဝင်တဲ့အတွက်ကြောင့်မလို့အခုဆိုရင်ဒီလူမှုကွန်ရက်ဒီမှာတချို့ကလည်းစိုးရိမ်မှုတွေအများကြီးဒီသူတို့ရဲ့စိုးရိမ်မှုတွေရိုးရိုးတက်တာပဲတင်ပြလာကြပါတယ်အာကျမကအရင်ကလိုအစိုးရကိုထောက်လွတ်လွတ်လပ်လပ်ပုံပုံလင်းလင်းထောက်ပြဝေဖန်နိုင်မှုမှာအားနည်းသွားနိုင်တယ်ဆိုပြီးတော့လည်းစိုးရိမ်ချက်တွေကိုပြောကြပါတယ်အဲ့ဒါလေးအတွက်လည်းကျမဒီနေရာရင်ပြောချင်ပါတယ်ကျမဒီမျိုးမျိုးတင်းဒီဘယ်လိုအစိုးရအဖွဲ့ပဲတက်လာပေါ့နော်ကျမကကောင်းစွာဖွဲ့စည်းပုံခြေခံဥပဒေနဲ့ထိန်းချောင်းမောင်းနှင်သွားမှာဖြစ်ပါတယ်မိမိရဲ့အသင်ကိုစရိုက်လက္ခဏာများကိုဆက်လက်ပြီးတော့ထိန်းသိမ်းသွားမှာဖြစ်ပါတယ်ကျမ NLD ပါတီဝင်ချင်းအားဖြင့်ကျမရဲ့အားဒီဘလို့မှရောနေသွားစရာအကြောင်းမရှိဘဲနဲ့ပို့ပြီးတော့အားကောင်းလာမယ်လို့တော့ကျမကဒါဒီစုစုကိုကတိပေးရပါတယ်နော်
ဟုတ်ကဲ့ခုနကဒေါ်ညွညွသိန်းပြောသွားတဲ့အထက်မှာဒီလူမှုကွန်ရက်တချို့မှာပေါ့လေဟလာခင်ရမေယာမိတ်ဆွေတွေကဟိုစိုးရိမ်ကြတယ်ဟလာလွတ်လွတ်လပ်လပ်မပြောနိုင်ပါကိုစိတ်ပူကြမယ်ဆိုရက်သူတို့ရဲ့အဓိကထောက်ပြချက်ကဘာကြောင့်လို့ထင်ပါလဲရှင
်သူတို့ရဲ့အဓိကထောက်ပြချက်ကတော့ကျမတို့ဒီပါနိုင်ငံရေးပါတီတခုခုမှာဝင်ရောက်ချင်အားဖြင့်ပေါ့နော်အဲ့ဒီပါတီရဲ့စီကံချက်တွေကိုထိန်းသိမ်းရတဲ့အတွက်ကြောင့်မလို့လိုက်နာရတဲ့အတွက်ကြောင့်မလို့ပေါ့နော်ဟောပြည်သူကိုစားပြုပြည်သူတွေရဲ့စံတာတွေဒုက္ခတွေကိုဖော်ထုတ်တဲ့နေရာမှာပေါ့နော်ဟိုတင်းကျပ်မှုတွေထိ ंछ ုံမှုတွေရှိတယ်ဆိုပြီးတော့သူတို့ကဒါဝေဖန်ကြတာဖြစ်ပါတယ်အဲ့တော့ကျမအနေနဲ့ကတော့ဒါ NLD ကိုမဝင်ခင်ကလေးက NLD ရဲ့အဖွဲ့ချုပ်ကပေါ့နော်စီမင်းစည်းကမ်းတွေမူဝါဒတွေကိုကျမတည်တည်ချဖတ်ပါတယ်အဲ့တော့အဲ့ဒီအဖွဲ့ချုပ်ကစီမင်းစည်းကမ်းတွေမူဝါဒတွေစည်းကမ်းတွေစီကျမအခုလုပ်နေတဲ့ပေါ့နော် line နဲ့ပေါ့နော်အားလုံးကလိုက်လျောညီချေမှုရှိပါတယ်ဒါကြောင့်မလို့ပေါ့နော်စိုးရိမ်နေတဲ့ပြည်သူလူထုကိုကြောက်ချင်ပါတယ်မစိုးရိမ်ပါနဲ့ကျမဒီဆက်လက်ပြီးတော့အစိုးရကိုပြည်သူတော်အစိုးရပဲတက်တက်ပေါ့နော်ဒါထင်ချောင်းမောင်းနေခြင်းကိုတော့ကောင်းကောင်းဖွဲ့စည်းပုံခြေခံဥပဒေနဲ့ညီဆောင်ရွက်သွားနိုင်မယ်လို့ကျမကတိပေးရပါတယ
်ဟုတ်ကဲ့ NLD ပါတီကဒီကြားဖြတ်ရွေးကောက်ပွဲကနေပြီးတော့ပေါ့နော်လွှတ်တော်ကိုယ်စားလှယ်10နဲ့လွှတ်တော်ရဲကိုရောက်သွားတယ်ဒါပေမဲ့လူထုအတွက်ပေါ့လေဒီလွှတ်တော်ရဲမှာဒီချက်ပို့ပြီးတော့ဆွေးနွေးသင့်တယ်တင်ပြသင့်တယ်ဆိုရဲအားမလို့အားမရထောက်ပြချက်တွေရှိပါတယ်ဒီအပေါ်မှာရောဒေါ်ညိုညိုသိန်းဘယ်လိုမြင်ပါလဲရှင
်ဒါကတော့လေဟိုအငင်းနဲ့များပြည်သူကအားမလို့အားမရဖြစ်ကြတာပေါ့နော်အဲ့တော့အဲ့ဒါကလည်း NLD အင်အားနည်းနေလို့ဖြစ်ပါတယ်ဒီလောက်ပဲလုံနိုင်တာလို့ကျွန်မထင်ပါတယ်အဲတကယ်လို့သားကျွန်မတို့လွှတ်တော်ထဲမှာအုံမြင့်ချင်းနဲ့ဝင်ရောက်သွားနိုင်မယ်ဆိုလို့ရှိရင်တော့ကျမတို့ဒီလူလူတို့အကောင်းဆုံးပေါ့နော်ဆောင်ရွက်ချက်တွေကိုကျမတို့လုပ်သွားနိုင်မယ်ဆိုတာကိုကျမဒီနေရာရင်ကတိပေးရပါတယ
်ဟုတ်ကဲ့ NLD အနေနဲ့လက်ရှိပေါ့နော်ဒီလွှတ်တော်ထဲမှာလည်းအနိုင်ရထားတဲ့ကြက်ခိုင်ဖွေပြိုးရေးပါတီကအဓိကရှင်ပြိုင်ဘက်ဖြစ်မယ်ဆိုပြီးတော့ NLD ပါတီကတာဝန်ရှိသူတချို့ကပြောနေတယ်လို့ဒီပေါ်မှာလည်းလူလူကသုံးသပ်နေကြတာပါအဲ့ဒီတော့ကိုယ့်ရဲ့အဓိကရှင်ပြိုင်ဘက်ဖြစ်မယ်ပါတီကိုနိုင်ဖို့အတွက် NLD ပါတီအနေနဲ့အဓိကဘာတွေလုပ်ဖို့လိုမလဲရှင
်အဓိကကျမတို့မဟာမိတ်တွေများများဖွဲ့ရမှာပေါ့နော်ကျမတို့တိုင်းရင်းသားပါတီတွေနဲ့ဒီထက်ပိုပြီးတော့မဟာမိတ်တွေဖွဲ့ရပါမယ်ဒီထက်ပိုပြီးတော့ကျမတို့မဟာဗျူဟာဟိုတက်ကြပေါ့နော်ကျမတို့အလုပ်လုပ်ဖြစ်ရနေရှိပါတယ်အခုတော့တနိုင်သမျှအလူကြီးတွေလည်းအလုံးပေါင်းပြီးတော့ဆောင်ရွက်နေကြပါတယ်ဒါကြောင့်မလို့ရန်ကြီးစိုးရိမ်ပွဲအနေထားတွေတော့မရှိပါဘူးကျမတို့ အရေးကြီးရင်သွေးစီးကြတယ်ပြည်သူလူထုကလည်းတခဲနဲ့ကူညီကြတယ်ရှိတဲ့အတွက်ကြောင့်မလို့ဖွဲ့ချုပ်နေတဲ့ပေါ့နော်ဒါဒီမိုကရေစီအစိုးရတရက်ကိုကြာခင်ကာလအတွင်းမှာကျမတို့ဒါဖွဲ့စည်းနိုင်မယ်လို့တော့ကျမယုံကြည်ထားပါတယ
်ဟုတ်ကဲ့အခုဆိုရင်လွှတ်တော်တက်တန်းကလည်းမကြာခင်လပိုင်းအတွင်းမှာပဲကုံဆုံးတော့မယ်ဆိုတော့ဒီလွှတ်တော်ရဲ့လုပ်ငန်းစဉ်တွေဟလာလွှတ်တော်ကတိုင်းပြည်အတွက်ချမှတ်ခဲ့တဲ့ဥပဒေတွေနဲ့ပတ်သက်ပြီးတော့ရောတော်ညိုညိုသိမ်းဘလို့သုံးသက်ပါလဲရှင
်ကျမတို့အခု၄နှစ်ခွဲကျော်တက်တန်းကာလအတွင်းမှာလွှတ်တော်ကအပြည့်လုပ်ခဲ့တဲ့ဥပဒေတွေနဲ့ပတ်သက်ပြီးတော့ကျမတူကြီးရဲ့သဘောထားကတော့တိတ်ပြီးတော့အားရခြင်းနဲ့ဖွယ်မရှိဘူးလို့ကျမခံယူထားပါတယ်။ဒါကြောင့်လည်းဆိုတော့ကျမတို့နိုင်ငံမှာဒီမိုကရေစီနိုင်ငံတည်ထောင်ဖို့အတွက်အဟံတားဖြစ်နေတဲ့ပေါ့နော်။မဖြစ်နဲ့မလိုက်လျောညှိနှိုင်းမှုမရှိတဲ့ဥပဒေပေါင်းများစွာ၊မျိုးဥပဒေပေါင်းများစွာ၊ညွှန်ကြားချက်ပေါင်းများစွာဆက်လက်ရှိနေပါသေးတယ်။ဒါကြောင့်မလို့အခုလွှတ်တော်ကြီးမှအထိုက်ခံဒီမိုကရေစီအားစုအများစုအနိုင်ရဖို့အရေးကြီးတယ်ဒါကြောင့်မလို့ပြည်သူလူထုအနေနဲ့အိမ်မှာတယောက်မှအကျံမခံဘဲနဲ့အကုန်လုံးမဲထွက်ပေးပါလို့ကျွန်မဒီနေ့ကမြတ်တရားဆန့်ကျင်ပါတယ
်ဟုတ်ကဲ့အခု NLD ပါတီကအခုလာမယ့်ရွေးကောက်ပွဲမှာမဲဆန္ဒနေမြေအားလုံးကိုအပြတ်အသတ်အနိုင်ရဖို့တော့ခက်ခဲတယ်ဘာဖြစ်လို့လဲဆိုတော့ကြက်ခိုင်ဖူပြိုးရေးပါတီဆိုရင်လည်းသူ့နေရာနဲ့သူအမာခံရှိတယ်လို့တိုင်းသားဒေသတွေမှာဆိုရင်လည်းတိုင်းသားတွေနဲ့ပတ်သက်တဲ့ပါတီတွေကလည်းဒီသူတို့နေရာနဲ့သူတို့ရှိကြပါတယ်ဒီတော့ NLD ဟာအစိုးရတစ်ခုဖွဲ့ဖို့အတွက်လွှတ်တော်နေရာမှာတောင်ပေါ့နော်။နည်းနည်းအခက်အခဲရှိနိုင်နေဆိုရယ်ဒီကြိုတင်သုံးသက်ချက်တချို့လည်းရှိပါတယ်။အဲ့ဒီတော့ဒီ NLD အနေနဲ့လွှတ်တော်ထဲမှာနေရာအများစုနဲ့အစိုးရဖြစ်လာဖို့အတွက်ပြောရရင်ညွန်ပေါင်းလိုမျိုးတွေဖြစ်လာနိုင်သလား။ညွန်ညွန်သိရဲ့ကြိုတင်သုံးသက်ချက်သိချင်ပါတယ်ရှင်
။ခဏခဏလေးဟိုကျမတို့လူစုထောက်ခံမှုကတော့အပြည့်အဝရမှာပါ။ဟိုကျမတို့ရှုံးမယ်လို့ထင်ထားတဲ့နေမြေတွေကလည်းနိုင်သွားတာမျိုးတွေဖြစ်နိုင်ပါတယ်ရွေးကောက်ပွဲဆိုတာအင်မတန်လက်နက်ကြီးပါတယ်ပြည်သူလူထုရဲ့ပူးပေါင်းဆောင်ရွက်မှုကလည်းအင်မတန်အရေးကြီးတယ်ပေါ့နော်ကျမတို့ကညွန်ပေါင်းအစိုးရပဲဖြစ်ဖြစ်ပေါ့နော်အစိုးရမျိုးပဲရရပေါ့နော်အခုထက်သာလွန်ကောင်းမွန်တဲ့အစိုးရတည်းရဲ့ကူတော့ရမှာတေချာတာဖြစ်တဲ့အတွက်ကြောင့်မလို့ပြည်သူလူထုရဲ့တာဝန်ကတော့မဲစရင်စစ်ပြီးတော့မဲပေးဖို့တာဝန်ရှိပါတယ်လို့အဲ့ကြံတဲ့တာဝန်တွေကိုကျမတို့ဒါကျမတို့ကဆွဲထားလိုက်ပါလို့ပဲကျမပြောတင်တ
ယ်ဟုတ်ကဲ့2015ရွေးကောက်ပွဲဟာတကယ်ကိုလွတ်လပ်ပြီးတော့တရားမျှတမှုအပြည့်အဝရှိတဲ့ရွေးကောက်ပွဲတစ်ခုဖြစ်လာမယ်လို့ဒေါ်ညိုညိုသိန်းယုံကြည်ပါလားရှင
်အဲ့ဒါကတော့ကျမယုံရခက်ပါတယ်ဘာကြောင့်လဲဆိုတော့အရေးကြီးဆုံးကတော့အခုမင်းစင်းနေတောက်တောင်ရမှားနေတာကျမတို့ရဲ့တန်တရားတွေကိုပို့ပြီးတော့ကြီးထွားစေပါတယ်ဘာကြောင့်များဒီလောက်မှားတဲ့မင်းစင်းတွေထွက်လာပါလဲလို့လဲကျမတို့တွေးမရနိုင်အောင်ဖြစ်ရပါတယ်ဒါကြောင့်မလို့ပြည်သူလူထုကလည်းညတာပြီးတော့လွတ်လပ်တဲ့ရွေးကောက်ပွဲဖြစ်အောင်မိမိတို့ရဲ့တာဝန်များကိုပေါ့နော်ကျမတို့ပြည်တော်ကိုယ်စားလှယ်များနဲ့ပူးပေါင်းပြီးတော့ဆောင်ရွက်ပေးကြပါနိုင်ငံရဲ့အပြောင်းအလဲကိုဖန်တီးတဲ့နေရာမှာပြည်သူလူထုကျမတို့နဲ့လက်တွဲပူးပေါင်းပေးပါလို့ကျမအနေနဲ့ဒါမေတ္တာရပ်ဆက်ပါတယ
်ဟုတ်ကဲ့ဒေါ်ညိုညိုသိခုလို့ဖြစ်ပေးတာကျေးဇူးအများကြီးတင်ပါတယ်ရှင်